ကချင်ပြည်နယ်တိုက်ပွဲတွေပြင်းထန်လာတာကြောင့်စစ်ဘေးရှောင်ပြည်သူဦးရေဟာပုံမမြင့်တက်လာနေပြီးဒီအပိုင်းအတွင်းတိုက်ပွဲကြောင့်အင်ဂျာယာမြို့နယ်အတွင်းမှာကျေးရွာ၁၀ရွာလောက်ကပြည်သူတထောင်ကျော်ဟာမြစ်ဆုံကတန်ဖဲရွာကိုတင်းဆောင်ရောက်ရှိလာသလိုထပ်မံထွက်ပြေးလာသူတွေလည်းရှိနေပါတယ်။လောလောဆယ်မှာတန်ဖဲရွာရောက်စစ်ဆောင်ပြည်သူတွေကိုခရီးရန်ဘာသာရေးအသင်းဖွဲ့တွေကဥဆောင်ပြီးတော့ကူညီဆောင်ရှောက်ပေးထားပါတယ်။ကချင်ပြည်နယ်ကတိုက်ပွဲကြောင့်တင်းဆောင်လာရသူတွေရဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားကြာသပတေးနေ့ကဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ဒေတာရင်းကပြည်သူတွေဟာနေရာဆုံးခွာပြီးထပ်မံထွက်ပြေးနေရတာဖြစ်ပါတယ်။အင်ဂျန်ရမျိုးနယ်အတွင်းကအခြေအနေကိုတန်ဖဲရွာကိုတိတ်ရှောင်လာသူဒေတာကန်တဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ဒန်းရံဘက်ဆိုတော့မနေ့က7နာရီခွဲလောက်ကနေဖြစ်ပေါ်ဖြစ်နေတာ။အဲတော့ကျွန်တော်တို့ဒေတာဟိုက7ရွာပေါ့အားလုံးကခုဒီတန်ဖဲချောင်းကွင်းထဲမှာရောက်နေတာပေါ့။အရင်ကကတို့ဒီရှယ်လင်ဒီမရောက်လာတဲ့အချိန်မှာတော့တို့ဟိုလေရင်နဲ့အရင်ပြစ်ထားတာဟုတ်တယ်လေရင်နဲ့ပြစ်ထားပေမဲ့တို့ရှယ်လင်ဒီရောက်လာပေမဲ့ပဲအဲ့လိုဖြစ်လာပေါ့အစပိုင်းတော့လေရင်နဲ့ပြစ်တာ
လောလောဆယ်တန်ဖဲရွာကိုလူတထောင်ကျော်လောက်ရောက်ရှိနေပြီးထပ်မံရောက်ရှိဖို့လည်းရှိနေကြောင်းအခုလိုဆက်ပြောပါတယ
်ထပ်လာနဲ့အလားလာရှိပါတယ်အခုကြားရတော့ဒီကွေထောင်မိကတို့ပေါ့မိကံပေါ့ဟောဘက်လည်းအခုစစ်တပ်တွေကနည်းနည်းတားထားတယ်လို့လည်းကြားရတယ်အဲ့မှာလည်းနည်းနည်းအဲ့တရားနည်းပါလို့ရှိတယ်ပြီးတော့ဟောလမ်းမှာလည်းအခုဒုက္ခကြုံရမှရှိနေတယ်လဲကြားရတယ်အခုအားလုံးတော့ညောက်လာသေးဘူးပေါ့အခုရောက်လာမဲ့တခြားရွာပေါ့ဟောပါဟာညီတို့ညောင်ဟောပြကလည်းရောက်လာမဲ့လို့ရှိတယ်လို့ကြားရတယ
်ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတူဦးကတော့တန်ဖဲရွာကိုရောက်လာသူစီးရင်နဲ့ဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်မနေ့ညက1100နဲ့တူဦးရှိရင်အာဒီမနေ့9နိုင်ခွဲလောက်မှဆိုရင်ဒီ ABC ကအဲစင်သားရေကြတော့သူတို့ KBC ကကောင်းဆောင်ပြီပေါ့လို့သူတို့ခေါ်သွားတယ်။နေရကျော်တော့စင်းသွားလိုက်ပြီမြစ်ကနားဖက်ကိုဒီမှာကျတော့အခုလုံးလုံးစင်800ကျော်ကျော်တော့ပေါ့နော်ရှိနေ။သူတို့ကိုကျမတို့ဒီတမ်ဖဲကက်သလစ်ဖခင်အကြောင်းမှာအဲဖခင်အကြောင်းဝင်ထဲမှာအဆောင်ဒီမှာပေါ့နော်အဲဒီမှာရှာထားပါလိမ့်ရှင်
။စစ်ဆောင်ပြည်သူတွေကိုခရစ်ယာန်ဘာသာရေးအသင်းအဖွဲ့တွေကကူညီစောင့်ရှောက်ထားတယ်လို့လွတ်တော်ကိုယ်စားလှယ်တွေကလည်းလာရောက်တွေ့ဆုံပြီးအားပေးစကားပြောဆိုကြောင်းလည်းပြောပါတယ်။ဒီရပိုင်းတွေအတွင်းမှာပြန်လည်တင်းထန်လာတဲ့တိုက်ပွဲတွေကြောင့်နမ်ကီမျိုးနယ်အတွင်းမှာစစ်ရှောင်ပြည်သူ1200ကျော်လောက်ရောက်ရှိနေတယ်လို့တနိုင်းမျိုးနယ်အောင်လောက်ကျေးရွာဘက်ကဒေသခံ1000လောက်ဟာလဲတောတောင်တွေထဲမှာတင်းရှောင်နေရတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်။လက်တလောပြန်လည်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စိုးရိမ်မကင်းဖြစ်ရကြောင်းအမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပြီးလက်ရှိကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့အတွက်တိုက်တွန်းထားတယ်လို့ရက်သားတွေကိုအကာအကွယ်ပေးရေးနဲ့ပြိပခကြောင့်ဒုက္ခရောက်နေသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ခွင့်ပြုရေးအတွက်လဲတမရော်အပါဝင်အစိုးရကိုမြစ်တရားခံထားပါတယ်